ပြင်သစ်နိုင်ငံပါရီမြို့တော်အနီးမှာကျောင်းဆရာဆမ်ယူအယ်ပတ်တီဟာတမန်တော်မုဟမ္မဒ်ရဲ့အငင်းပွားဝယ်ကာတွန်းရုပ်ပုံကိုစာသင်ခန်းထဲမှာပြသခဲ့ပြီးရပိုင်းအတွင်းမှာပဲရရဲစက်စက်ကောင်းဖြတ်သက်ခံရပါတယ်။မော်စကိုကပြောင်းရွှေ့လာသူချက်ချင်းလူမျိုးအသက်16နှစ်အရွယ်အဒူလာဟာလူသားသမားအဖြစ်တန်တရားရှိသူဖြစ်ကြောင်းမီဒီယာတွေကဆိုကြပါတယ်။သူဟာကျောင်းဆရာပတ်တီဘသူလဲလို့လမ်းပေါ်မှာလူတွေကိုစောက်မေးမြန်းခဲ့ပြီးကျောင်းဆရာရဲ့ရုပ်လောင်းကိုလည်းဓာတ်ပုံလိုက်ပြီးသူ့ Twitter မှာဖော်ပြထားတယ်လို့အကြံဖက်တိုက်ဖြည့်ရေးဥပဒေအရရှိ John François ကပြောပါတယ်။ VOA တင်ဆက်လူကြ Brian Parry မျိုးတော်ကပြပူထားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ကြော်စမ်းသားပါ။ဒါဟာပြင်သစ်နိုင်ငံမှာတလအတွင်းဒုတိယအကြိမ်ဖြစ်ပွားတဲ့အကြံဖက်ဝါဒနဲ့နှိမ့်နွယ်သောတိုက်ခိုက်မှုဖြစ်ပါတယ်။တလမပြည့်ခင်တုန်းကပဲရုပ်ပြန်ကတ်တွန်းမဂ္ဂဇင်း Shelley Abdu Magazine တိုက်ရှိမှာလူတစ်ယောက်ရဲရဲဆက်ဆက်ဓာတ်ထုတ်ခံခဲ့ရပါသေးတယ်။အခုဖြစ်ရပါဝင်ဒီပြစ်မှုတွေကိုအကြံဖက်တိုက်ခိုက်မှုအဖြစ်ပြင်သစ်အစိုးရကင်တွယ်နေတာပါ။သံတရားရှိသူရဲ့မိသားစုပါဝင်လူများပြောက်ကိုလည်းစုံစမ်းစစ်ဆေးနေပါတယ်။ခုံးဖြတ်ခံထားရတဲ့အလဲရန်သမိုင်းဆရာရဲ့ရုပ်လောင်းကိုပါရီမြို့တော်စင်ကြေဘုံ Conference on Honorary ရက်ွက်မှာတွေ့ရှိခဲ့ရပြီးသိမ့်မကြခင်မှာပဲပြစ်မှုကျူးလွန်တယ်လို့ယူဆရသူဟာရဲရီရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။သူဟာဖျားသခင်ဒီအမြင့်မြတ်ဆုံးလို့အတိတ်ပဲရတဲ့အလာဟူအကဘောင်လို့ထွေးကြော်သွားခဲ့တယ်လို့ဆိုပါတယ်။တန်တရားရှိသူဟာအခင်းဖြစ်ပွားတဲ့နေရာနဲ့ဝေးလံတဲ့နော်မန်ဒီဒေသမှာနေထိုင်သူဖြစ်တယ်လို့လည်းသတင်းတွေကဆိုပါတယ်။ Charlie Abdu Magazine မှာဖလောင်ပြောင်းဖော်ပြထားတဲ့တမန်တော်မိုဟာမက်ရဲ့ကာတွန်းတွေကိုစာသင်ခန်းထဲမှာဖော်ပြခဲ့တဲ့အတွက်သက်ပြတ်တာဖြစ်တယ်လို့အဲဒီတန်တရားရှိသူဟာသူ့ရဲ့ Twitter မှာဖော်ပြထားပါတယ်။အဲဒီကာတွန်းကြောင့်ပဲ2015ရုံးကအကြမ်းဖက်မှုတွေအများများဖြစ်ပွားခဲ့ပြီးအဲဒီအမှုတွေကိုအခုအချိန်ထိပါရီမြို့တရားရုံးမှာကြားတာဆစ်ဆင်းနေတုန်းဖြစ်ပါတယ်။ဒီတပ်ဖြတ်မှုဟာအစ္စလာမ်အကြမ်းဖက်တိုက်ခိုက်မှုတွေမပပျောက်သေးဘူးဆိုတာကိုပြသနေတာဖြစ်ပြီးလူလတ်စွာသဘောထားဖော်ထုတ်ခွင့်ကိုတိုက်ခိုက်ဖို့ကြိုးပမ်းသူတွေဘယ်တော့မှအငွေရနိုင်မှာမဟုတ်ဘူးလို့ပြင်သစ်သမ္မတအီမန်နျူအယ်မာခွန်ကအခုလိုပြောကြားသွားပါတယ
် a été assassiné aujourd'hui parce qu'il enseignait parce qu'il apprenait
bon conference on a vu il y a quoi que lui là တော့ထိတ်လန့်နေကြပါတယ်ချာလီအဘ်ဒူကာဒွန်းကိုမပြသခင်မသိကျင်တဲ့လူတွေအပြင်ထွက်နေခြင်းနေနိုင်တယ်လို့သူတို့ဆရာကအတူတင်ပြောကြခဲ့ကြအောင်သူရဲ့တပည့်တွေကပြောကြပါတယ်သူပို့ချနေတဲ့သင်ခန်းစာကတော့ free expression လူလတ်စွာသဘောထားထုတ်ဖော်ခွင့်သင်ခန်းစာဖြစ်ပါတယ်သို့တော်လည်းကျောင်းသားမိဘအများအပြားကတော့ဒီအတွက်စိတ်ပျက်မိကြောင်းလူမှုကွန်ရက်မီဒီယာတွေမှာဖော်ပြနေကြပါတယ်ကျောင်းဆရာများသက်မကကပုံကိုယ်တွေကတော့ဒီဖြစ်ရတဲ့စိတ်ပြတ်ဝန်းနေရကြောင်းအဲ့ဒီကတယောက်ဖြစ်တဲ့ John Revie Gia ကဆိုရင်ဒီဆရာကသူ့လူကိုသူ့လူနေုံနဲ့အသက်ခံရဆိုတာအင်တာထိလန့်စရာကောင်းတယ်လို့အခုလိုပြောပါတယ
် c'est effrayant de se dire que
au 21 Muslim ကောင်းဆောင်တွေကတော့ဒီတိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံက Muslim တွေအပေါ်အပြစ်တင်ကဲရလာကြမှာကိုစိုးရိမ်နေကြပါတယ်ပြင်သစ်နိုင်ငံဟာအနောက်ဥရောပတစ်လျှောက်မှာ Islam ဘာသာဝင်အများစုနေထိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်ဒါရက်အိုဘရူဟာဘောရိုဒေသပင်မဘလီရဲ့အကြီးအကဲဖြစ်ပြီးလူတွေကသူတို့ဘာသာတရားဟာဒီရာဇဝမှုတွေနဲ့ဆက်ဆက်နေတယ်လို့ပြောကြတော့မယ်။ဒါဟာမွတ်စလင်တွေအတွက်ကြောက်မဲ့ဖွယ်ကောင်းတဲ့ကိစ္စပဲလို့အခုလိုပြောပါရယ်
။automatiquement les gens vont faire un lien automatiquement
လေယာဇွန်အမျိုးသားရေးပါတီအပါအဝင်တခြားသူတွေကတော့အစွန်ရောက်ဝါရအပေါ်ပြင်သစ်အစိုးရရဲ့အကန့်အတွဲညံဖျင်းလွတ်နယ်လို့ဝေဖန်နေရတာဖြစ်ပါရယ်။နောက်လာကြရင်တော့အငင်းပွားပွဲဖြစ်တဲ့ Radical Islam Islam အယူဝါဒအစွန်းရောက်မှုတိုက်ဖြည့်ရေးဥပဒေကိုပြင်သစ်ပါလီမန်မှာဆွေးနွေးကြဖို့ဆင်နေပါတယ်ခင်ဗျာ